ဂါဇာမှာဖမ်းဆီးခံထားရတဲ့တရားခံတွေလွတ်မြောက်ဖို့အချိန်မဝေးတော့ဘူးလို့ဝါရှင်တန်ကရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟုကပြောပါရယ်။သမ္မတဘိုင်ဒန်ဆိုပြထားတဲ့ဂါဇာအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအီဂျစ်နဲ့ကာတာနိုင်ငံတို့ကကြားဝင်ညှိနှိုင်းပေးနေတာဖြစ်ပြီးတော့အခြေအနေတွေတိုးတက်မှုရှိနေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားပါတယ်။ဝင်ကြီးချုပ်နတန်ယာဟုဟာကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောကြားဖို့ရှိပြီးဒီသတင်းပတ်နှောင်းပိုင်းမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံဖို့လည်းမျှော်လင့်ထားပါတယ်။တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသကစာနာထောက်ထားမှုဆိုင်ရာစစ်မဲ့ဇုံတတ်မှတ်နေရာတွေမှာနေထိုင်သူတွေအပါအဝင်အရက်သားတွေအားလုံးဘေးလွတ်ရာပြောင်းရွှေ့ကြဖို့အစ္စရေးစစ်တပ်ကမနေ့ကအမိန့်ထုတ်ထားပါတယ်။စစ်မဲ့ဇုံတတ်မှတ်ထားတဲ့ဂါဇာတောင်ပိုင်းမှာဟာမတ်စစ်သွေးကြွတွေကအရက်သားတွေနဲ့ရောနှောနေထိုင်ပြီးတော့အစ္စရေးကိုပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့စစ်စင်ရေးလုပ်ဖို့စီစဉ်ထားတယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါတယ်ရှင်။